American company ကြီးတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလို့ရတဲ့ဆိုရင်အနာဂတ်ကိုစောင့်ဆိုင်းနေတာထက်ဒီအချိန်မှာဈေးကွက်ကိုအကဲခတ်လေ့လာပြီးအဆက်အသွယ်လှုပ်ထားဖို့လိုတယ်လို့ US ASEAN Business Council ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဟာအစကောင်းခဲ့ပေမဲ့ဆွဲဆောင်မှုအားနည်းနေသေးတယ်လို့လိုအပ်ချက်တွေရှိနေသေးတယ်လို့ဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာအခြေခံအဆောက်အအုံနဲ့ Digital ဆက်သွယ်ရေးနည်းပညာလိုအပ်ချက်စိန်ခေါ်မှုတွေနဲ့အတူအခွင့်အလမ်းတွေအများကြီးရှိတယ်လို့လည်း US ASEAN Business Council ရဲ့မြန်မာနိုင်ငံဆိုင်ရာဒါရိုက်တာအန်တိုနီနယ်ဆင်ကပြောဆိုလိုက်တာပါဒေါကင်ဆိုးဝင်းကအန်တိုနီနယ်ဆင်နဲ့တီးတန့်တွေ့ဆုံမေးမြန်းပြီးခုလိုသတင်းပေးပို့လာပါတယ
်ကောင်းပါပြီရှင်မြန်မာနိုင်ငံ ASEAN လက်ကျဥက္ကဋ္ဌတာဝန်ယူနေတဲ့ကာလကိုအခွင့်ကောင်းယူပြီးတော့ American ပြည်ထောင်စု Washington မြို့တော်အခြေစိုက် US ASEAN Business Council ကနေ American ကုမ္ပဏီကြီးတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြဖို့အားပေးတိုက်တွန်းလိုပါတယ်လို့ US ASEAN Business Council ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Anthony Nelson ကအခုလိုပြောဆိုလိုက်ပါတယ
် I will encourage US companies to take a look at the market and see if it's a fit for the kind of projects that they want to do and I'll especially
ကျွန်တော်ကတော့ American ကုမ္ပဏီတွေအနေနဲ့သူတို့လုပ်ချင်တဲ့စီမံကိန်းနဲ့အဝန်ကွန်ကြဖြစ်မဲ့ဈေးကွက်ကိုအရင်စနေနာလေ့လာဖို့အားပေးသွားမှာပါအနာဂတ်ကိုစောင့်နေတာထက်အထူးသဖြင့်ဒီအချိန်မှာအကဲခတ်လေ့လာပြီးတော့အဆက်အသွယ်တွေလုပ်ကြရမှာပါအခွင့်အလမ်းတွေကအချိန်ကြာလာတာနဲ့အမျှရည်ရှိမှပူတွေ့လာမှာဖြစ်ပေမဲ့စောစောစီစီအဆက်အသွယ်တွေရအောင်လှုပ်ထားဖို့လိုပါတယ်အခြေခံအဆောက်အအုံတွေဖွံ့ဖြိုးတိုးတက်လာပြီးတော့လုံထုံးလုံနည်းတွေနေသားကြဖြစ်တဲ့အခါအခွင့်အလမ်းတွေပူရှိလာမှာဖြစ်ပါတယ်အဆက်အသွယ်စောစောရထားတဲ့အတွက်အရှိလုပ်ငန်းစဉ်တို့မှာအတွေ့အကြုံတွေကိုအသုံးချနိုင်မှာဖြစ်ပါတယ
်မြမစီးပွားရေးပြုပြင်ပြောင်းလဲမှုအရပြတ်ထားလိုက်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေနဲ့ပတ်သက်လို့တော့ဆွဲဆောင်အားကောင်းအောင်ပြုပြင်ဖို့လိုတယ်လို့Anthony Nelson ကထောက်ပြလိုက်ပါတယ
် The Myanmar Foreign Investment Law is a good start but there's a lot that needs to be done to Myanmar's
မြန်မာနိုင်ငံသားယင်းနှီးမြှုပ်နှံမှုဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တာဟာအစကောင်းတယ်လို့ပြောရမှာပါဒါပေမဲ့လုပ်စရာတွေအများကြီးလိုနေပါသေးတယ်နိုင်ငံသားကုမ္ပဏီတွေတကယ်အလုပ်လုပ်နိုင်အောင်လုပ်ထုံးလုပ်နည်းတွေအားကောင်းဖို့လိုပါတယ်မကြခင်ကနိုင်ငံသားဘဏ်တွေလေပတ်ခွင့်ပြုမယ်လို့အပြုသဘောပြဋ္ဌာန်းမှုတွေလည်းတွေ့ရပါတယ်ဒါပေမဲ့နိုင်ငံသားအာမခံကုမ္ပဏီတွေဈေးကွက်ထဲမှာလေပတ်နိုင်မှုတော့လုပ်ထုံးလုပ်နည်းတတ်မှတ်ထားတာမရှိသေးပါဘူးမြန်မာပိုင်းကုမ္ပဏီတွေအတွက်လည်းဘယ်သူတွေနဲ့ဖက်ဆက်လုပ်နိုင်တယ်ပူးပေါင်းဆောင်ရွက်နိုင်တယ်ဆိုတဲ့ဥပဒေကိုလည်းရှင်းရှင်းလင်းလင်းပြဋ္ဌာန်းထားတာမရှိသေးပါဘူးနိုင်ငံခြားကုမ္ပဏီတွေအနေနဲ့လက်ကားရောင်းဝယ်ရေးနဲ့ကွန်ပီစီဖြန့်ပြူရေးဈေးကွက်မှာအပြည့်အဝပါဝင်ဆောင်ရွက်နိုင်ဖို့အတွက်လုံထုံးလုံနည်းတွေပြုပြင်ပြောင်းလဲဖို့လိုပါသေးတယ
်နိုင်ငံခြားကုမ္ပဏီတွေထဲထဲဝင်ဝင်ရင်းနှီးမြှုပ်နှံမှုစ조사တဲ့နေရာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခွင့်အလမ်းတွေအဖြစ်ရှုမြင်တဲ့အကြောင်းကိုလည်း Anthony Nelson ကအခုလိုသုံးသပ်လိုက်ပါတယ်
A lot of the challenges in Myanmar are also opportunities. As we know, the infrastructure is something that needs a tremendous amount of work.
မြန်မာနိုင်ငံမှာတွေ့ရတဲ့စိန်ခေါ်မှုတွေဟာတကယ်တော့ခွင့်လန်းတွေပါအခြေခံအဆောက်အဦးလိုအပ်ချက်ကတော့အကြီးဆုံးစိန်ခေါ်မှုလို့ပြောရမှာပါရုပ်ဝတ္ထုအခြေခံအဆောက်အဦးလိုအပ်ချက်ရော digital နည်းပညာလိုအပ်ချက်ရောအခက်အခဲတွေရှိပါတယ်ဒီနေ့ခေတ်ကုမ္ပဏီကြီးတွေအနေနဲ့အချိန်နဲ့တပြေးညီလှုပ်လှုပ်နိုင်မှုဆက်သွယ်ရေးကအရေးကြီးလိုအပ်ပါတယ် Ooredoo နဲ့ Telenor တို့လိုဆက်သွယ်ရေးတွေဝင်လာတာဟာအစကောင်းပါတယ်ဒီထက်မကပိုအစီအပြောင်လုပ်ဖို့လိုပါတယ်လူစွမ်းအရင်းမြစ်လည်းလိုအပ်ပါတယ်ဒီထက်မှပညာရေးလေ့ကျင့်သင်တန်းတွေကျန်းမာရေးနဲ့လုပ်ငန်းခွင်အန္တရာယ်ကင်းရေးတွေလည်းလိုပါတယ်ဒါကြောင့် American ကုမ္ပဏီကြီးတွေနဲ့ US ASEAN Business Council ကနေသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုတစ်ဖက်တစ်လမ်းကပံ့ပိုးကူညီပေးနေတာဖြစ်ပါတယ
်မကြခင်ကကျင်းပခဲ့တဲ့ ASEAN စီးပွားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုထူးထူးကဲကဲမဆွေးနွေးဖြစ်သေးတယ်လို့အငဲစားနဲ့အလတ်စားလုပ်ငန်းရှင်တွေကိုအမေရိကန်ပြည်ထောင်စုကကူညီမဲ့အစီအစဉ်ကိုတင်ပြနိုင်ခဲ့တယ်လို့အခုလိုပြောပါတယ်
။ But there's a lot of what was discussed is applicable of course to Myanmar.
ASEAN စီးဝေးကနေမြန်မာနိုင်ငံအတွက်သုံးဝင်မဲ့အကြောင်းအရာတွေကိုဆွေးနွေးနိုင်ခဲ့ပါတယ်။2015ခုနှစ်မှာအကောင့်ထက်ပေါ်မဲ့ ASEAN စီးပွားရေးအတိုက်အဝန်အတွက်မြန်မာနိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအများနည်းတူရင်းပေါင်းတန်းနိုင်အောင် US ASEAN Business Council ကနေကူညီနေတဲ့အကြောင်းစီရင်ခံစာတင်သွင်းနိုင်ခဲ့ပါတယ်အာဆီယံစီးပွားရေးဝန်ကြီးတွေကဒီစီရင်ခံစာကိုအခြေခံပြီးတကယ်မဖြစ်မနေပါဝင်ရမယ့်လုပ်ငန်းရှင်တွေအတွက်လိုအပ်တဲ့မူပေါင်းတွေချမှတ်သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်မြန်မာအပါအဝင်ဒေတာတွေအာဆီယံနိုင်ငံတွေကမ္ဘာဈေးကွက်နဲ့ချိတ်ဆက်မိအောင်ဖိမကူညီတဲ့အစီအစဉ်နဲ့ပတ်သက်ပြီး US ASEAN Business Council ကနေအာဆီယံစီးပွားရေးလုပ်ငန်းများအကြံပေးကောင်စီနဲ့ American ကုမ္ပဏီများအသင်းတို့ကကိုယ်စားလှယ်တွေနဲ့အတူအာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးမှာအလေးနဲ့ထားအယုံဆိုင်ဆွေးနွေးခဲ့ကြတယ်လို့ American တန်ယုံကလည်း August 28ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်